ပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ငင်းချမ်းရေးဖော်ဆောင်မှုလုပ်ငန်းအဖွဲ့ UPWC နဲ့ဦးနိုင်ဟန်တာဦးဆောင်တဲ့တနင်္ဂနွေလုံးပြည့်ခတ်ရက်စဲဆိုင်ရာညှိနှိုင်းမှုအဖွဲ့ NCCT ကကိုယ်စားလှယ်တွေနေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးညှိနှိုင်းကြကြပြီးတဲ့နောက်မှာတပြည်လုံးအပြစ်ခတ်ရက်စဲဆွေးနွေးပွဲကိုအခုနိုဝင်ဘာလကုန်မှာပြန်လည်ပြီးစတင်ကြဖို့သဘောတူညီခဲ့ကြတယ်လို့သိရပါတယ်ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးမြန်မာငင်းချမ်းရေးစင်တာကအကြီးအကဲကြံပေးဦးလှမောင်ရွှေကအခုလိုရှင်းပြပါတယ်
ဆွေးနွေးပွဲကတော့အလွတ်သဘောတွေ့တာပါဗျဦးနိုင်ဟန်သာတို့ပေါ့လေကျွန်တော်တို့ဒီအဖွဲ့၄ဘွဲ့လူ၄ယောက်ကတို့အနေနဲ့ UNSC ကိုတော့ကိုစားပြုတဲ့သဘောတော့မဟုတ်ဘူးဘာကြောင့်လဲဆိုတော့ UNSC မြေပြင်ထိုင်ပြီးလာတဲ့သဘောတော့မရှိဘူးဒါပေမဲ့တို့အနေနဲ့နောက်စီဝေးတွေအတွက်ပေါ့နော်ကျွန်တော်တို့ပြည်နိုင်ကြီးတွေကိုဝန်ကြီးဦးအောင်မင်းနဲ့အလွတ်သဘောပါပဲလာပြီးတို့ဒါနီးလန်းရှာတော့နော်တော့ချက်လက်ရှာတဲ့ဆွေးနွေးတဲ့သဘောပါပဲဒါကြောင့်မလို့ဆုံးဖြတ်ချက်တော့မရှိပါဘူးဒါပေမဲ့တော့မနေ့ကိုယ်နဲ့ရဆက်လိုက်ဒီကျင်းနေတဲ့နာရီလေးနဲ့ဒီကျင်းနဲ့ဒီနောက်ဆွေးနွေးနိုင်တဲ့သဘောဆွေးနွေးနိုင်တဲ့အတွက်တော့တစ်ခါတည်းတစ်ခါပြည်ကျင်တာလေးကျွန်တော်တို့မေးနိုင်တယ်တစ်ခါတည်းတစ်ခါကျွန်တော်တို့ထင်မြင်ပေါ့လေချိုလွဲတာလေးလည်းရှင်းနိုင်တယ်ဆွေးကြည့်မှုနဲ့အများကြီးရပြီးတော့နောက်အစည်းအဝေးတွေကတော့ဒီလမကုန်ခင်မှာကျွန်တော်တို့ဖြစ်လာပြီးတော့တိုးတက်မှုတွေရှိလာမယ်လို့ကျွန်တော်တို့ယုံနေက
ြဆွေးနွေးပွဲပြန်ပြီးကျင်းပမယ်အချိန်နည်းရက်တွေကိုတော့ NCCT အဖွဲ့ကကျန်တဲ့ကိုယ်စားလှယ်တွေနဲ့ဆွေးနွေးညှိနှိုင်းပြီးမှအတီးပြုတ်နိုင်မှာဖြစ်တယ်လို့ဦးလာမောင်ရွှေကပြောပါတယ်
။ဝန်ကြီးဦးအောင်မင်းကတော့နိုဝင်ဘာလတိုင်းမှာတွေ့ဖို့သူတို့အဆိုပြုထားတယ်။သူတို့ကလည်းဒါဖြစ်နေမှာလေလို့ပြောတယ်။ဒါပေမဲ့ဒီဆွေးနွေးပွဲမှာမပါဘဲနဲ့အခြားဆောင်းဆောင်တချို့ကတော့လေ25 26လောက်မှတွေ့ဖို့သူတို့ဆုံးဖြတ်ထားတယ်လို့ပြောတယ်။ဒီမှာတော့မပြောဘူး။ဒါနဲ့နိုဝင်ဘာလရက်တော့တွေ့ဖို့အချိန်ကြီးတော့ဖြစ်နေတယ်။သူတို့ NCCT စီဝေးသူတို့ပြန်ခေါ်ပါလိမ့်မယ်။ခေါ်ပြီးတဲ့အချိန်မှာမှရတမှတ်ပြီးဝင်းကြီးဝင်းမျိုးပြန်ပြီးကျွန်တော်အကြောင်းကြားပါလိမ့်မယ်ဝင်းကြီးကတော့ဒီလာတက်မှာပဲအစီအစဉ်တွေလုပ်ဖို့ယူအောင်မင်းကအဆူပြထားပါလ
ားဒီကနေ့တွေ့ဆုံပွဲမှာပြီးခဲ့တဲ့ September နောက်ဆုံးအချိန်တွေ့ဆုံပွဲတုန်းကသဘောထားအမြင်ကွဲလဲတာတွေကိုဆွေးနွေးညှိနှိုင်းနိုင်ခဲ့တဲ့အတွေ့နှစ်ဖက်ကြားမှာယင်းနှီးယုံကြည်မှုအတိုင်းအတာတစ်ခုရခဲ့ပြီးတနိုင်ငံလုံးပြည့်ခတ်ရဆဲရေးအတွက်အလားအလာကောင်းတစ်ခုရခဲ့တယ်လို့ဦးလာမောင်ရွှေကပြောပါတယ
်ဝင်းကြီးဝင်းနဲ့အတူတူပြောင်းစုဝင်းကြီးတွေဖြစ်တဲ့ဦးဝင်းထွန်းတို့ကျွန်တော်တို့ဦးခင်ကြီးတို့အတန်းသေးတို့နဲ့သူဝင်ကြီးဦးအောင်တင်းတို့လည်းရှိပါလေအဲ့တော့သူတို့အနေနဲ့တော့နီလန်းရှာတော့ဗျာဒီအချက်လက်ကြီးရှာတယ်နောက်တော့နောက်ဖြစ်နေကြီးသူတို့လာပြီးတော့တွေ့တယ်နောက်သူတို့သိတဲ့လားလေမေးတော့အဓိကဆွေးနွေးတာတော့ဒီချက်တွေပါပဲဒီနေ့ကတော့တော်တော်လေးပုံမြင်လေးနဲ့လောလောလောဆွေးနွေးနိုင်တဲ့အတွေ့တော်တော်လေးကောင်းတယ်ဗျာတော်တော်လေးလည်းဒီအဖက်ပြည်သဘောဆောင်တဲ့ပုံလည်းကျွန်တော်တို့ယုံကြည်မှုရှိလာတယ်ယဉ်ညှိမှုရှိလာတယ်ပေါ့ဗျာအဲ့တော့ဒီလာမကုံရမှာဆွေးနွေးဝဲတွေဖြစ်ပြီးတော့ဟိုနောက်ထပ်တိုးတက်မှုတွေအများကြီးရမယ်လို့တော့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒီကနေ့တွေ့ဆုံပွဲကိုအစိုးရဘက်ကပြည်ထောင်စုဝန်ကြီးဦးအောင်မင်းဝန်ကြီးဦးခင်ကြီးဝန်ကြီးဦးတန်းထေဒုတိယဝန်ကြီးဦးအောင်သိန်းနဲ့မြန်မာငင်းကြရေးစင်တာကအဖွဲ့ဝင်တွေတက်ရောက်ခဲ့ပြီးတနင်္ဂနွေလုံးပြည့်ခတ်ရက်စဲရေးညှိနှိုင်းမှုအဖွဲ့ NCCT ဘက်ကတော့ဦးနိုင်ဟန်သာဦးခွန်အုတ်ကဆလိုင်းထလာဟီးနဲ့ဦးထွန်းစော်တို့တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်